လာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲလောက်အနိုင်မရနိုင်ပေမဲ့လည်းအစိုးရဖွဲ့နိုင်လောက်တဲ့အထိနိုင်မယ်လို့ယူဆတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောပါရယ်ပါတီအကြီးအကဲဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရွေးကောက်ပွဲဝင်မွေးဆိုတာကိုတော့ပါတီခေါင်းဆောင်ဝိုင်းကအတိအကျမပြောသေးပါဘူးဒီအကြောင်းတွေကိုကျွန်မစုစုကတင်ဆက်ပေးသွားမှာပါအနာရပါတီ NLD ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက80ရာခိုင်နှုန်းလောက်အနိုင်ရရှိခဲ့ပြီးအခုလာမယ့်2020ရွေးကောက်ပွဲမှာလည်း NLD သာဆက်လက်အနိုင်ရရှိသွားမယ်လို့ပါတီရဲ့တဘာပတိဖြစ်သူဦးဝင်းထိန်က VOA ကိုပြောပါတယ
် NLD စီးနေတဲ့အချိန်ကအချိန်ကောင်းနေဆုံးပဲဖြစ်တယ်2020ရွေးကောက်ပွဲမှာ NLD နိုင်လိမ့်မယ်လို့ကျွန်တော်ခန့်မှန်းမိပါ2015တုန်းကကျွန်တော်80ရာခိုင်နှုန်းလောက်နိုင်တယ်တိုးတော့ဒီတစ်ခါတော့80ရာခိုင်နှုန်းနိုင်ဖို့ကတော်တော်မလွယ်တဲ့အကြောင်းကပါလဲဆိုရင်ကျွန်တော်တို့ဒီကရက်တော့မှာပါဝင်ခဲ့တဲ့ NLD ကိုယ်စားချွေချွေရင်းချက်တွေပေါ့အဲတော့နိုင်တော့နိုင်မယ်သို့တော်လည်း2015တုန်းကနိုင်တော့80ခန်းလုံးနှိပါနိုင်ဖို့ဆိုတာမလွယ်ဘူးနိုင်ရင်ကြက်ကုတ်ချဲလောက်ရမှာသို့တော်အစိုးရဖွဲ့နိုင်လောက်တဲ့အထိတော့နိုင်မယ်လို့ကျွန်တော်မှန်းဆပါတယ
်ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့နိုင်ငံတကာတရားရုံး ICJ မှာဦးဆောင်ခဲ့တာအပါအဝင်အခုလိုကိုဗစ်ကာလမှာကဏ္ဍအသီးသီးကပုံကိုယ်တွေနဲ့တွေ့ဆုံဆွေးနွေးတဲ့ကိစ္စတွေကြောင့်လူလူရဲ့ယုံကြည်အားကိုးမှုပိုရလာလို့အခုလာမယ့်ရွေးကောက်ပွဲမှာလည်း NLD နိုင်မယ်လို့ခန့်မှန်းထားကြောင်းသူကဆိုပါတယ်ဗဟိုအောင်နိုင်ရေးအဖွဲ့ကနေကိုယ်စားလှယ်လောင်းတွေကိုစစ်စစ်ရွေးချယ်ခဲ့တဲ့2015တုန်းကကျင်းသုံးခဲ့တဲ့မှုကိုခုတစ်ခေါက်မှမသုံးတော့ဘဲမြို့နယ်တိုင်းနဲ့ပြည်နယ်အစဉ်စင်ကြောဖြတ်ပြီးမှသာဗဟိုကိုရောက်မယ်ကိုယ်စားလှယ်လောင်းစစ်စစ်တဲ့မှုကိုဒီတစ်ခေါက်မှပြောင်းလဲထားတယ်လို့သူကပြောပါတယ်အနာရပါတီအနေနဲ့ပါတီကိုယ်စားလှယ်လောင်းစီစစ်ရွေးချယ်တဲ့နေရာမှာခွဲခြားမှုမရှိတသားတည်းဖြစ်ဖို့လိုတယ်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောထားပါတယ်
။လက်ရှိအခြေအနေမှာလည်းပဲဒီကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဒီပါတီတွေအစီအစဉ်နဲ့လှုပ်ဆောင်နေတဲ့အခါကျတော့ပြင်ပမှာပေါ့လေသတင်းထုတ်ပြန်တာမျိုးတွေမတွေ့ရတဲ့အခါကျတော့ဒီ2015တဲ့ပို့ပြီးတော့စီစစ်နေကြတယ်ပို့ပြီးအားကောင်းတယ်ပို့ပြီးတာလွန်တယ်လို့သုံးသပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်။အဲသို့တော်လည်းပဲဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတော့ကိုယ်စားလှယ်လောင်းတွေကိုကျောသားရင်သားမခွဲခြားဘဲနဲ့ထိထိရောက်ရောက်ချေချေပြန့်ပြန့်ရွေးချယ်တင်မြှောက်နိုင်ဖို့ကမဖြစ်မနေလိုအပ်နေတယ်လို့မြင်ပါတယ
်။ NLD ပါတီတွင်လူလူယုံကြည်မှုအများဆုံးရထားတဲ့ဒေါ်အောင်ဆန်းစုကြည်ကော်မှုမဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ပါတီတွင်ပြောရေးဆိုခွင့်ရှိသူတွေလည်းအတိအကျမသိသေးဘူးလို့ဆိုပါတယ်
။ပထမအဆင့်ကမြို့နယ်ကပြီးတာနဲ့သူကဟိုတိုင်းကိုတက်မှာသူကနော်တိုင်းကနေမှတခါတက်စီးစစ်ပြီးတော့မှမဟုတ်ရောက်မှာဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီဘိုးအနေနဲ့ဒါကိုမသိနိုင်သေးဘူးဗ
ျဒါကတော့ NLD ပြန်ကြားရေးကော်မတီအတွင်းရေးမှူးမုံရွာဦးအောင်ရှင်ပြောသွားတာပါနိုင်ငံတော်တမရဦးဝင်းမြင့်ကတော့2012-2015ရွေးကောက်ပွဲတုန်းကလို့အခု2020ရွေးကောက်ပွဲမှာလည်းတာဝန်မြို့နယ်ကနေဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စီးရင်ပေးထားတယ်လို့ဆိုပါတယ်ကော်မှုမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်သူဦးအေးသိန်းကတော့အတိုင်းပင်ခံပုဂ္ဂိုလ်အမည်စီးရင်တင်မတင်ဆိုတာနဲ့ပတ်သက်ပြီ
းအဲပါတီရင်းကိစ္စတွေကိုဦးလေးတို့ပြောဖို့မရှိဘူးအဲကြောင့်ဟိုနည်းနည်းတည်းကြီးခံပြီးပါနော်ကော်မရှင်အထွက်မှအတီးဖြစ်မှဆိုတော့လေဘာလို့ပြောတဲ့အခါမှလည်းအဲမမယွင်းယွင်းနေတွေ့ရဖြစ်မကောင်းဘူးအဲကြောင့်မို့ကော်မရှင်အထွက်ကလေးနည်းနည်းဆောင်ရပါနော်
ပါတီတဘာပတိဖြစ်သူဦးဝင်းထိန်ကတော့အတိုင်ပင်ခံရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မလားဆိုတာကိုအခုလိုပြောသွားပါတယ်
။ဒီနိုင်ငံမတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ပတ်သက်လို့ကော်မှုမှာရွေးကောက်ပွဲဝင်မလားမဝင်မလားဘူးဆိုတာတော့ကျွန်တော်တို့ပြောလို့မဖြစ်နိုင်တဲ့ကိစ္စကတစ်ချက်နောက်တစ်ချက်ဥပဒေကြောင့်ရကြည့်မယ်ဆိုရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရုဟာတော်တော်ကိုယ်စားဖြစ်မှလုပ်ခွင့်ရှိမှာလားမလုပ်ရှိလုပ်ခွင့်မရှိဘူးလားတော်တော်ကိုယ်စားမဟုတ်လဲတင်မြှောက်ခွင့်ရှိလားဆိုတဲ့ဥပဒေကြောင့်ရတွေလည်းစဉ်းစားကြရရှိပါတယ်
သဆိုင်ရာမြို့နယ်အလိုက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းအမည်စီးရင်တင်သွင်းတာကိုမနေ့ကအပြီးတက်ခဲ့တာပါဘသူတွေကိုရွေးချယ်သွားမလဲဆိုတာကတော့အစဉ်စဉ်စစ်စစ်ရမှာဖြစ်လို့ရွေးကောက်ပွဲဝင်မဲ့ပါတီကိုယ်စားလှယ်စီးရင်ကိုဇွန်လကုန်မှသာဗဟိုကော်မတီကတည်ရမယ်လို့ဆိုပါတယ်ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ